မင်္ဂလာအပေါင်းနဲ့ပြည့်စုံပြီးဘေးရန်ကင်းတဲ့နေ့တင်ညချမ်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလတရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတူမီတာ7925တို့ကနေတိုက်ထုတ်လင်းပေးနေပါပြီရှင်။ကျမနင်္ဂလာပါ။ဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာရှိတဲ့နေ့တစ်ဖြစ်ကြပါစေရှင်။ကျမသင်္ကီထိုက်ပါ။အီရန်နိုင်ငံတဝန်ပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာတညတာအတွင်းလူ၁၀ဦးတပ်ဖြတ်ခံခဲ့ရတယ်လို့အီရန်နိုင်ငံပိုင်ရုပ်သံကဒီကနေ့တနင်္လာနေ့မှာကြေညာသွားပါတယ်။2018ခုနှစ်နှစ်သက်ကိုပွဲတော်တွေကိုတော့ကမ္ဘာတဝန်ငြိမ်ငြိမ်ချမ်းချမ်းနဲ့ကြိုဆိုခဲ့ကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပဲရှင်။ဒီကနေ့ကြာရောက်တဲ့2018ခုနှစ်နှစ်သက်ကိုမင်္ဂလာအခါသမယမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေမြန်မာနိုင်ငံအတွက်ဘလိုရေးဆူတောင်းပေးနေကြပါသလဲ
ဖြစ်နိုင်တဲ့နော်ဒီအကောင့်ထဲပေါ်နိုင်တဲ့ဒီပုံပေါ်ကအာဒီကိုအတက်လေးကိုရှော့ပြီးတော့မမန္တလေးကိုရှော့ပြီးတော့အကောင့်ထဲပို့ပေးကြပါလို့မိသားစုကပြောချင်ပါတယ်ခင်ဗျာနော်
ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတမ်းမရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်2019ကမ္ဘာတဝန်အမှုပညာပြပွဲတွေအကြောင်းကိုလည်းသတင်းတွေအပြည့်မှအပြည့်စုံတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်အီရန်နိုင်ငံတဝန်ပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အစိုးရစန့်ချင်ရေးဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာတညတာအတွင်းလူ၁၀ဦးတပ်ဖြတ်ခံခဲ့ရတဲ့အကြောင်းအီရန်နိုင်ငံပိုင်ရုပ်သံကဒီကနေ့တနင်္လာနေ့မှာကြေညာသွားပါတယ်။အသေးအပြောက်တွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့သတင်းမှာထည့်သွင်းပြောဆိုသွားမသွားပါဘူး။အနောက်တောင်ပိုင်းအီဇာမြို့မှာတညတာအတွင်းလူ၂ဦးတနက်နဲ့အသေးပြစ်ဒဏ်ခံရတဲ့အကြောင်းဘယ်သူလက်ချက်ဆိုတာကိုမသိရသေးတဲ့အကြောင်းအီရန်လွှတ်တော်အမတ်တအူးကိုကိုးကားပြီး ILNA သတင်းအေဂျင်စီကဖော်ပြပါတယ်။သမရဟာဆန်ရိုဟာနီကိုဆန့်ကျင်သူတွေအများစုအခြေဆက်ရာအီရန်ရဲ့ဒုတိယအကြီးဆုံးမြို့မတ်ဟတ်မှာပြီးခဲ့တဲ့ဂျာတာပရီနေ့ကဆက်ခဲ့တဲ့အင်အားသိမ့်မရှိတဲ့ဆန္ဒပြပွဲကလေးကနေအခုမတိမငြိမ်မှုကြီးဆက်ဖြစ်ခဲ့တာပါဒီနောက်မှာနိုင်ငံတဝန်းကိုပြန့်နှံ့ခဲ့တာပါဆန္ဒပြပွဲတွေကိုထိမ့်သိမ့်နိုင်ဖို့ရည်ရွယ်ချက်နဲ့အီရန်ပြည်သူတွေလူမှုကွန်ရက်မီဒီယာတွေအသုံးပြုမှုကိုအစိုးရကတားမြစ်ထားတဲ့အပေါ်မှာတော့အထူးပဲစိုးရိမ်မကင်ဖြစ်ရတယ်လို့အမေရိကန်အစိုးရကပြောဆိုထားပါတယ်။ message စာတို့ပို့တဲ့ Telegram နဲ့ဓာတ်ပုံတွေမျှဝေတဲ့ Instagram တို့ကိုမနစ်တနင်္ဂနွေနေ့ကအီရန်အစိုးရကအသုံးပြုခွင့်ပိတ်ပင်လိုက်ပြီးငြိမ်းချမ်းရေးထိမ့်သိမ်းဖို့အခုလိုလုပ်ရတာလို့အီရန်အစိုးရကပြောပါတယ်။လမ်းပေါ်ထွက်ဆနပ်ပြပွဲတွေနဲ့ပတ်သက်ပြီးအီရန်ပြည်သူတွေကဒီ apps တွေကိုသုံးပြီးတော့ချိတ်ဆက်နေကြတာပါအီရန်သမ္မတဟာဆန်ရူဟာနီကတော့မနေ့တနင်္ဂနွေနေ့မှာဆနပ်ပြပွဲနဲ့ပတ်သက်ပြီးပထမဆုံးတုံ့ပြန်ပြောဆိုပါတယ်အီရန်ပြည်သူတွေအနေနဲ့အစိုးရကိုဆနပ်ပြဝေဖန်ခွင့်ရှိတယ်လို့သမ္မတကပြောခဲ့တာပါဒါပေမဲ့လည်းလူမှုမတိမငြိမ်မှုတွေနဲ့အများပိုင်ပစ္စည်းတွေဖျက်ဆီးတာတွေကတော့လက်တင်ခံနိုင်စရာမရှိဘူးလို့သမ္မတကပြောဆိုခဲ့ပါတယ်ရှင်
2018နှစ်သက်ကူပွဲတော်ကိုကမ္ဘာတဝမ်းမှာမိရှုမိပန်းတွေပြစ်ဖောက်ပြီးတော့ကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုညူယောက်မြို့မှာဆိုရင်လည်းလူတွေတိတ်နဲ့ချီပြီးတော့လုံအိတ်ခဲ့တဲ့ရာသီဥတုဒဏ်ကိုကြံ့ကြံ့ခံပြီးညူယောက်မြို့လေကောင်က Times Square မှာနှစ်သက်ကိုကြိုဆိုခဲ့ကြပါတယ်။ညူယောက်မြို့က Times Square ကနှစ်သက်ကူကြိုဆိုပွဲကို1904ခုနှစ်ကစတင်ပြီးတော့နှစ်စဉ်ကျင်းပလာခဲ့တာဖြစ်ပြီးနှစ်သက်ကူဖို့စက္ကန့်ပိုင်းလို့ Christopher Lone ကြီးကြားလာတဲ့အချိန်မှာအိမ်မှာရှိတဲ့လူတွေကနှစ်သက်ကူကြိုမဲ့စက္ကန့်ပိုင်းကိုအော်ဟစ်ရေတွက်ပြီးတော့ရောင်စုံဆက်ကူတွေမိရှိမိပန်းတွေလေထဲမှာပြစ်ဖောက်ပြီးတော့ကြိုဆိုခဲ့ကြပါတယ်။ညောင်မြို့မှာတော့ပူချင်းဟာ30ဒီဂရီဖာရန်ဟိုက်ပဲရှိပေမဲ့ဒီနှစ်သက်ကူပွဲတော်ကိုရင်းနဲ့လုံခြုံရေးအင်အားထောင်ချောပါဝင်လူတွေတိတ်နဲ့ချီပြီးတော့ပါဝင်ဆင်နွှဲခဲ့ကြပါတယ်။ဒီနေ့မှာတော့နာမည်ကြီးဆိုတော်တွေတဲ့က Mariah Carey, Sugarland နဲ့ Nick Jonas တို့ကဖြောပြေခဲ့ကြတာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာဆိုရင်လည်း Big Ben နိုင်စဉ်ကြီးကနေမီရှူမီပန်းနေပြစ်ဖောက်ပြီးတော့နိုင်စဉ်နေ TV Thames Bridge တလျှောက်မှာလူသိန်းနဲ့ချီပြီးတော့ဒီ2018နှစ်သက်ကိုကြိုဆိုခဲ့ကြတာပါဒါပြင်ပြည်ထောင်နိုင်ငံ Paris မြို့နဲ့ Russia နိုင်ငံ Moscow မြို့တွေမှာလည်းမီရှူမီပန်းနေပြစ်ဖောက်ပြီးကြိုဆိုခဲ့ကြလို့အာရှဘက်က Hong Kong Jakarta မြို့တွေမှာလည်းလူတွေထောင်နဲ့ချီပြီးတော့နှစ်သက်ကိုကြိုဆိုခဲ့တာဖြစ်ပါတယ်ဂျကာတာမြို့မှာတော့ချစ်သူစုံနဲ့400ကျော်ကနှစ်သက်ကူမင်္ဂလာအခမ်းအနားကြီးမှာပါဝင်ဆင်နွှဲခဲ့ကြပြီးတော့ဒီနှစ်သက်ကူမင်္ဂလာအခမ်းအနားကိုတော့အနာပိုင်တွေကအခမဲ့အစီအစဉ်ပေးခဲ့တာဖြစ်ပါတယ်ဩစတြေးလျနိုင်ငံ Sydney မြို့မှာတော့ Sydney တံတားနဲ့ပြဇာတ်ရုံဘောကနေတတ်တက်အောင်မီရှူမီပန်းတွေကိုပြစ်ဖောက်ပြီးတော့ဒါကိုလူတသန်းခွဲလောက်ကကြီးရှုခဲ့ကြပါတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကတကယ်ရှိနေတဲ့လက်တွေ့အရှိတရာဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့သဘောပေါက်ထားရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုလိုက်ပါတယ်ဒ ဒီကနေ့တနင်္လာနေ့နှစ်သက်ကူမိန်ကောမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ခလုတ်ကစပွဲပေါ်မှာရှိနေတယ်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ကသတိပေးလိုက်တာပါအမေရိကန်ပြည်မဧရိယာကြီးတစ်ခုလုံးကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပစ်ခတ်နိုင်တဲ့အကွာအဝေးအတွင်းမှာရှိတယ်လို့လည်းကင်ဂျုံအွန်းကပြောဆိုပြီးသူ့ကိုဖြစ်စေမြောက်ကိုရီးယားနိုင်ငံကိုဖြစ်စေအမေရိကန်ပြည်ထောင်စုဘက်ကဘယ်တော့မှစပြီးတိုက်နိုင်မှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်အမေရိကန်ရဲ့နျူကလ িয়ার ချင်းချောက်မှုပုံစံပေါင်းစုံကိုမြောက်ကိုရီးယားဘက်ကကင်တွယ်နိုင်တယ်အမေရိကန်ဘက်ကပြစ်ခတ်မှုတွေကိုတားဆီးနိုင်စွမ်းရှိတဲ့ခိုင်မာတဲ့နျူကလ িয়ার အတားအဆီးရှိတယ်လို့လည်းကင်ဂျုံအွန်းကဒီကနေ့မင်ကွန်းမှာထည့်ပြောပါတယ်ဒီကိစ္စကချင်းချောက်နေတာမဟုတ်ဘဲတကယ်လက်တွေ့အရှိတရာဖြစ်တယ်ဆိုတာကိုအမေရိကန်တို့သဘောပေါက်ရမယ်လို့လည်းပြောဆိုသွားပါတယ်ကင်ဂျုံအွန်းရဲ့နှစ်သက်ကူမိန်ကွန်းဟာဆိုရင်ဒီနှစ်အတွင်းသူဦးစားပေးဦးတည်ဆောင်ရွက်မယ့်ကိစ္စတွေကိုချပြတာလို့လည်းအများကရှုမြင်ကြတာပါပြီးခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အတုံအလှဲ့ပြင်းထန်ပြောဆိုခဲ့ကြတာပါမြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုချင်းချောက်လာရင်ကမ္ဘာမှာမကြုံဘူးသေးတဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတထရန့်ကသတိပေးခဲ့ပါတယ်မြောက်ကိုရီးယားဘက်ကတော့အမေရိကန်ပိုင်းနဲ့ဂွမ်ကျွန်းအနီးပင်လယ်ပြင်အတွင်းကိုတိုက်ချင်းပြပယ်ထိန်တပ်ဒုံးကျည်ပစ်ခတ်ဆန်းသက်ဖို့စဉ်းစားနေကြောင်းပြောဆိုတုံ့ပြန်ခဲ့ပါတယ်ရှင်
။အီဂျစ်နိုင်ငံကကော့ပတစ်ခရစ်ယာန်ဘုရားကျောင်းကိုတောက်ကြနေကကျမ်းဖတ်တိုက်ခိုက်မှုအတွင်းမှာအခုထပ်ပို့ပြီးတော့သီးထွက်တန်ရုံမှုတွေမဖြစ်အောင်အနားမှာရှိတဲ့လူတွေနဲ့အဲ့ဒီနီးနားမှာနေထိုင်ကြသူတွေကတားဆီးခဲ့ကြတာဖြစ်ပြီးတော့ရဲကလုခဲ့တာမဟုတ်ဘူးလို့မျက်မြင်သက်သေတွေကပြောလိုက်ပါတယ်။ခိုင်ရိုမြို့ကဘုရားကျောင်းနဲ့အနာကခရစ်ယာန်ပိုင်စတိုးဆိုင်ကိုတနတ်သမားကပြစ်ခတ်မှုကြောင့်၁၁ယောက်ထပ်မနေသေးဆုံးသွားခဲ့ပါတယ်။မေရီမီနဲ့ဘုရားကျောင်းမှာဘုရားဝတ်ပြုနေသူတွေနဲ့အနီးနားမှာနေထိုင်တဲ့သူတွေကတနတ်သမားကိုဝင်မတားခဲ့ရင်ဒီထက်မကသေဆုံးနိုင်ပွဲရှိတယ်လို့မျက်မြင်သက်သေတွေက AB သတင်းဌာနကိုပြောပါတယ်။ဘုရားကျောင်းအတွင်းမှာရှိတဲ့သူတွေကတနတ်သမားအထဲဝင်လို့မရအောင်တန်တကားကြီးကိုပိတ်ထားလိုက်တာဖြစ်တယ်လို့သူတို့ကပြောပါတယ်။ဒါပြင်အနားမှာရှိတဲ့လူတွေကလည်းတနတ်သမားပြစ်နေတဲ့ကြားကပဲတနတ်သမားကိုခဲရင်လည်းပြပောက်ခဲ့ကြတာဖြစ်ပြီးတော့လူတယောက်ပြစ်လိုက်တဲ့ခဲကြောင့်တနတ်သမားရဲ့ဆိုင်ကယ်ကိုထိမှန်ပြီးတော့တနတ်သမားထွက်မပြေးနိုင်ခဲ့ဘူးလို့ပြောပါတယ်။ဒါ့အပြင်တနတ်သမားကသူ့ရဲ့ကြည်စံတနတ်ကိုကြည်ဖြည့်ဖို့လုပ်နေစဉ်မှာလူတယောက်ကတနတ်သမားဘော်ကနေခုံအုပ်ပြီးတော့မြေကြီးဘော်ကိုလဲချနိုင်ခဲ့တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။နောက်တယောက်ကတနတ်သမားရဲ့ခေါင်းကိုခဲနဲ့ထုမလို့လုပ်နေစဉ်မှာရဲကရောက်လာပြီးတော့အဲ့တနတ်သမားကိုပြစ်ခတ်ပြီးတော့ဒဏ်ရာနဲ့အရှင်ဖမ်းဆီးသွားခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ယူအေမေကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။တည်ငြိမ်အေဂျင်ဘီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်တည်ဆောက်ရေးမှာပြည်သူတရက်လုံးအင်အားပြည့်နဲ့တက်တက်ကြွကြွပူးပေါင်းပါဝင်ကြဖို့သမ္မတဦးထင်ကျော်က2018ခုနှစ်နှစ်သစ်အမှာစကားမှာထည့်သွင်းပြောဆိုသွားပါတယ်။အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးပြည်သူတွေရဲ့လူမှုစည်းဝါတိုးတက်ရေးကိုအလေးထားဆောင်ရွက်နေပြီးအတိုင်းအတာတစ်ခုအထိအောင်မြင်ခဲ့တယ်လို့လည်းသမ္မတကပြောပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းလဲသမ္မတဦးထင်ကျော်ကနှစ်သက်ကူအမှားစကားမှပြောကြားခဲ့သလိုဒုတိယသမ္မတဦးမြင့်ဆွေနဲ့ဦးဟင်ရီဘန်ထရီယူတို့ကလည်းပြည်တွင်းငြိမ်းချမ်းရေးကိစ္စကိုနှစ်သက်ကိုအမှားစကားမှာတခုတ်တရထည့်သွင်းပြောဆိုခဲ့ကြပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့2018ခုနှစ်မှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုနှစ်သက်မှာသင်ခန်းစာယူပြီးပို့ပြီးတော့ကောက်မှုအောင်လှုပ်ဆောင်သွားကြဖို့နှစ်သက်ကိုမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဒါ့အပြင်လူတိုင်းရဲ့လူမှုစည်းဝါတိုးတက်ဖွံ့ဖြိုးစေဖို့တမရော်ကကူညီဆောင်ရွက်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်ရှင်။
ကော့စတာရီကာနိုင်ငံဆန်ဟိုဆေးမြို့အနောက်ဖက်တောင်တန်းတွေရှိရာတောအုပ်တစ်ခုတည်းကိုစင်းလုံးငါအလင်းတစ်စင်းတနင်္ဂနွေနေ့ကပြတ်ကျခဲ့တာမှာအမေရိကန်နိုင်ငံသား10ဦးနဲ့ဒေသခံလေယာဉ်မှူး2ဦးသေဆုံးခဲ့ရပြီးလေယာဉ်ပြတ်ကျတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေတုန်းပဲလို့ကော့စတာရီကာအစိုးရတာဝန်ရှိသူတွေကပြောပါတယ်ပြတ်ကျသွားတဲ့လေယာဉ်ဟာတနင်္ဂနွေနေ့နေ့လယ်ပိုင်းကပွန်တာအစ်လီတာမြို့ကနေဆန်ဟိုဆေးမြို့ကိုအသွားလမ်းမှာပြတ်ကျခဲ့တာဖြစ်တယ်လို့ကော့စတာရီကာလေကြောင်းဌာနညွှန်ကြားရေးမှူးအယ်နီယိုကူဘီယိုကပြောပါတယ်လေဟာပြတ်ကျတဲ့အချိန်နဲ့ပေါက်ကွဲလောင်ကျွမ်းပျက်စီးသွားခဲ့ပါတယ်။တည်ဆုံးသွားတဲ့အမေရိကန်၅ယောက်ကတော့နယူးယောက်ပြည်နယ်က Bruce နဲ့ Irene Steinberg မောင်နှံနဲ့အတူသူတို့ရဲ့သားအသုံးယောက်ဖြစ်တယ်ဆိုတာကိုဆွေမျိုးတူကအတည်ပြုပြောပါတယ်။ဒေသုံးသွားသူတွေအတွက်အထူးစိတ်ကောင်းဖြစ်ရတဲ့အကြောင်း Costa Rica သမ္မတ Luis Guillermo Solis ကပြောပါတယ်။ Punta Islas မြို့ဟာ Guanacaste ခရိုင်ရဲ့ Pacific ကမ်းရိုးတန်းဒေသတစ်ခုဖြစ်ပြီးတော့ကမ္ဘာလက်ခီးသွားတွေအလာများတဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနှစ်သက်ကူညနေခင်းအပျော်စီးနှင်ကြတဲ့ရေပေါ်ရှက်ပြေးလျင်တစ်စင်းပြက်ကျခဲ့တာကြောင့်လူ6ဦးသေဆုံးရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူ5ဦးကဗြိတိန်နိုင်ငံသားတွေဖြစ်ပြီး Compass Group ရဲ့အမှုဆောင်အရာရှိချုပ် Richard Gosen နဲ့သူ့သား2ဦး၊နောက်သူနဲ့ဆက်ဆက်ထားတဲ့အမျိုးသမီးနဲ့သူမရဲ့သမီးဖြစ်သူတို့သေဆုံးခဲ့ကြတာပါ။လျင်မှုလည်းသေဆုံးခဲ့ပါတယ်။သေဆုံးခဲ့ရတဲ့မိသားစုတွေအတွက်ဝမ်းနဲ့ချီးကွမ်းရပါကြောင်းဩစတြေးလျဝန်ကြီးချုပ်မာကွန်တမ်ဘောလ်ကပြောဆိုခဲ့ပါတယ်။ Compass Group လုပ်ငန်းကြီးကကမ္ဘာအကြီးဆုံးအခန့်ကျွေးမွေးမှုဝန်ဆောင်မှုပေးတဲ့လုပ်ငန်းကြီးဖြစ်ပါတယ်ရှင
်။2019ခုနှစ်အတွင်းမှာဖြစ်ပေါ်လာခဲ့တဲ့ပဋိပက္ခတွေသဘောထားအကွဲပြဲနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ကအဆုံးစွန်ထိသတိပေးတန့်လန့်လိုက်ပြီးတော့2018နှစ်သက်အတွက်ညီညွတ်ရေးလိုအပ်တယ်လို့Mr. Guterres ကတနင်္ဂနွေနေ့ကပြောကြားခဲ့တဲ့နှစ်တကူကြီးညာချက်ထဲမှာပြောခဲ့ပါတယ်2019ခုနှစ်ဟာ IS အစိုးရတွေအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာအဆုံးသတ်သွားတာဗြိတိန်နိုင်ငံကလည်းဥရောပသမဂ္ဂကနေနှုတ်ထွက်လိုက်တာပြီးတော့ဇင်ဘာဝေးနိုင်ငံကို38နှစ်ကြာအုပ်ချုပ်ခဲ့တဲ့ Robert Mugabe ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့တာတွေကိုတွေ့ခဲ့ရတယ်လို့လည်း Dematec သို့နိုင်ငံတကာလေ့လာရေးဌာနပါမောက်ခ Jonathan Edelman ကပြောပါတယ်ဒါပြင်မြောက်ကိုရီးယားနိုင်ငံကတော့2019ခုနှစ်အတွင်းလုံခြုံရေးချင်းချောက်မှုကိုအများဆုံးလုပ်နိုင်ခဲ့တယ်လို့ပြောပါတယ်။ပိုဟန်မင်းကြီး Francis ကတော့စိန့်ပီတာယဉ်မြင်ကနေလူထုကိုမင်ကွန်းပြောကြားခဲ့ပြီးတော့2019ခုနှစ်ဟာတရားမမျှတမှုတွေတည်ဆုံမှုတွေလိင်ညာမှုလုပ်ရက်တွေအတော်များများဖြစ်ခဲ့တဲ့နှစ်ဖြစ်ကြောင်း2019ခုနှစ်အတွင်းကမ္ဘာမှာဖြစ်ခဲ့တဲ့ပဋိပက္ခတွေဟာလူသားတွေရဲ့မန်မာနတရားတွေကြောင့်ဖြစ်ပေါ်လာခဲ့တာဖြစ်ပြီးတော့လူတွေအနေနဲ့သူတို့ရဲ့လုပ်ရက်တွေအတွက်တာဝန်ယူဖို့လိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာ။
ဇန်နဝါရီလ၁ရက်နေ့ဒီကနေ့ကစပြီးတော့အမေရိကန်ပြည်ထောင်စုရဲ့အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဟာဆေးကြောက်ကိုအပန်းဖြေရေးအတွက်အသုံးပြုမှုတရားဝင်အသစ်အမှတ်ပြုလိုက်ပြီးဖြစ်ပါတယ်။ဆန်ဒီယေဂို၊ဆန်ဟိုဆေး၊အိုကလန်၊ဘာကလီနဲ့ယူရီကာအစရှိတဲ့မြို့တွေမှာဆေးကြောက်ရောင်းတဲ့စတိုးဆိုင်တွေဒီကနေ့ဇန်နဝါရီလ၁ရက်နေ့ကစပြီးတော့ဖွင့်လှစ်တော်မှာဖြစ်ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်သက်ရောက်တဲ့တွင်ကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်ဒီကနေ့ချက်ရောက်တဲ့2018ခုနှစ်နှစ်တစ်ကူမင်္ဂလာအခါသမယမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေမြန်မာနိုင်ငံကြီးငြိမ်းချမ်းပါစေကြောင်းလဲဆုတောင်းကြသလိုစစ်မဲ့ဖြစ်ပွားနေစေတိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံသဝန်ကပြည်သူတွေကျန်းမာချမ်းသာပါစေကြောင်းတိုင်းရင်းသားကောင်းဆောင်တွေနဲ့ငြိမ်းချမ်းရေးလိုလားသူတွေကနှစ်တစ်ဆုမွန်တောင်းဝေကြပါရယ်2018ခုနှစ်နှစ်တစ်ကူဆုတောင်းတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါရယ်ရှင်
မင်္ဂလာနှစ်သစ်ဖြစ်ကြပါစေရှင်ဒီကနေ့ဇန်နဝါရီလ၁ရက်နေ့တနင်္လာနေ့မှာကြာရောက်တဲ့2018ခုနှစ်နှစ်သစ်ကူမင်္ဂလာအခါသမယမှာနိုင်ငံတော်သမ္မတဦးထင်ကျော်ဒုသမ္မတတွေနဲ့တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နောက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌအပါအဝင်နိုင်ငံခေါင်းဆောင်တွေအသီးသီးကမြန်မာပြည်ကြီးငြိမ်းချမ်းပါစေကြောင်းနဲ့မြန်မာပြည်သူလူထုအတွက်နှစ်သစ်ကူဆုမွန်နေတောင်းပေးကြပါတယ်လက်တလောစစ်ဘေးဒဏ်ခံနေရတဲ့တိုင်းရင်းသားပြည်သူတွေစစ်ဘေးဒုက္ခကအမြန်ဆုံးလွတ်မြောက်ပြီးတော့ဘဝတွေတည်ငြိမ်အေးချမ်းပါစေကြောင်းမြန်မာငြိမ်းချမ်းရေးလုပ်ငန်းမှာပါဝင်လှူရှာသူတူဦးဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌကချင်ကောင်းဆောင်တူဦးဖြစ်တဲ့ဒေါက်တာတူဂျာကအခုလိုစုမွန်တောင်းပေးပါတယ
်ကျွန်တော်ဒီ2010ခုကိုတော်တော်လေးမျှော်လင့်ခဲ့တယ်ငြိမ်းချမ်းရေးတော်တော်လေးဖြစ်ပေါက်လာလို့ပေါ့နော်ငြိမ်းချမ်းရေးတည်ဆောက်တာဘာကြောင့်လဲဆိုရင်နိုင်ငံကောင်းဆောင်တွေကငြိမ်းချမ်းရေးနည်းစွဲသတ်မှတ်တာဟုတ်အဲသူတို့မင်းကိုဒီမှာပါတယ်ဒါပေမဲ့2010ခုကမျှော်လင့်တယ်လို့ဖြစ်သလားဒါကြောင့်မလို့အခု2010ခုကတော့ငြိမ်းချမ်းရေးအတွက်အများကြီးဖြစ်ပေါက်ရောက်တဲ့ဖြစ်စေခြင်းလေအဲ့လိုဖြစ်ဖို့ဆိုလို့ရှိရင်ဗတ်တမအုပ်စုကသမတော်အစိုးရနောက်တန်တလည်းနိုင်ငံဖွဲ့စည်းကောင်းဆောင်များပြည်ပြည်ပြောင်းလဲတမားစီဖြစ်လာဖို့လိုအပ်တယ်အဲ့လိုဖြစ်လာမယ်ဆိုလို့ရှိရင်တော့ဒါငြိမ်းချမ်းရေးတည်ဆောက်တဲ့နေရာမှာပုံပြီးဖြစ်ရောက်မယ်လို့ထင်ပါတယ်အဓိကတော့တက်ပွဲရရမှာပဲတဲ့ပဲမရမချင်းကတော့ဘယ်လိုမှလည်းမျောလင့်လို့သိရမှာအဲတဲ့ပဲဒီရပ်ပြီးတော့မှညီချင်းရဲ့ပွဲပွဲမှာအားလုံးသွပေါင်းထိုင်ပြီးတော့မှဒါအဲဒီဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးမှာဒါအားလုံးစစ်ပါဝင်သားစွာနဲ့ဝိုင်းဝန်းလို့ဆောင်မှဒါညီချင်းရဲ့ရရှိနိုင်မယ်လို့မျောလင့်တယ်ဒါကြောင့်ဒီနှစ်2018ကတော့ထူးထူးကဲကဲညီချင်းရဲ့အလားလာကောင်း ဟုတ်ကဲ့ကျွန်တော်အများကြီးစာနာပါတယ်ဒီမှာအဒီဒီဒီတော်လည်းဒုက္ခရောက်တယ်အဲ့ဒီရခိုင်ပြည်နယ်ရနေစာပြည်မြောက်ပိုင်းနဲ့ဒီပြည်နယ်ဒီပြည်ဒုက္ခတွေတရားအခုအထူးပြုလို့ဆောင်းသွင်းအချင်းခါမှာဆိုအများကြီးဒုက္ခရောက်တယ်အဲကြောင့်ဒါတွေကဒါတို့ကလည်းတို့မျိုးလင့်နေတဲ့မြန်မာမှန်းစာနေတဲ့ဒီတို့တွေကတို့ပြန်နိုင်ရေးကိုကောင်းတဲ့ပေါ်လာနေအောင်တော့ဝိုင်းဝန်းကြိုးစားပေးရတာသူတို့
မြန်မာနိုင်ငံတဝန်းငြိမ်းချမ်းပါစေကြောင်းနဲ့2018ခုနှစ်မှာတိုင်းသူပြည်သားတွေအားလုံးဘေးပရာဝေးကွာကြပါစေလို့ဆုမွန်တောင်းပေးပါတယ်
။တကယ်ကိုတည်ထောင်စုကိုဖြစ်တဲ့ငြိမ်းရေးကိုစိတ်ဓာတ်နဲ့ပြန်ပြီးတော့အေးတူကူမျှဆိုတဲ့ခံစားချက်တွေကိုမွေးပြီးတော့တယောက်နဲ့တယောက်မေတ္တာထားကြမယ်ဆိုရင်ဒါဟာဖြည့်ရှင်းလို့မရနိုင်တဲ့အခက်အခဲမဟုတ်ပါဘူး။ဒါကြောင့်လာမယ့်နှစ်ပြည်မှာဒီနှစ်ကစပြီးတော့ကျွန်တော်အဲ့လိုဟိုညီနောင်ရင်းစိတ်ဓာတ်တည်ထောင်စုစိတ်ဓာတ်ကိုမွေးပြီးတော့ဟာအရှင်းရှင်းအနိုင်ယူရှင်တဲ့စိတ်ဓာတ်တွေကိုချော့ပြီးတော့အေးတူပြူပုံမြတ်ခံစားကြမယ်ဆိုရင်တော့အဲ့လိုခံစားတဲ့စိတ်ဓာတ်တွေမွေးကြမယ်ဆိုရင်တော့ကျွန်တော်တို့မြန်မာပြည်ကြီးဟာနေရှင်ညာရှင်ပြန်ပြီးတော့တာယာအေးရှားလာမယ်လို့ထင်တဲ့အတွက်နဲ့ကျွန်တော်အနေနဲ့ဒီ2018မှာဒီစပီရှယ်လီတွေကိုပြည်ရင်းချင်းဆိုင်တွေကိုဖြစ်နိုင်တဲ့နော်ဒီအကောင့်ထဲပေါ်နိုင်တဲ့ပုံပုံတွေကဒီကိုအတက်လေးတွေချော့ပြီးတော့မမန္တလေးတွေချော့ပြီးတော့အကောင့်ထဲပို့ပေးကြပါလို့အမြင့်တက်ကြပြောကြည့်ပါရခင်ဗျာနော
်2018ခုနှစ်မှာအမှန်တကယ်မြန်မာပြည်ကြီးငြိမ်းချမ်းဖို့ဆိုရင်ဆရာကြီးတခင်ကိုတော်မရဲ့ငြိမ်းချမ်းရေးလမ်းစဉ်အတိုင်းကျင့်သုံးကြဖို့အရေးကြီးတဲ့အတွက်ဒီငြိမ်းချမ်းရေးလမ်းစဉ်အတိုင်းကျင့်သုံးကြဖို့နဲ့မြန်မာပြည်ကြီးငြိမ်းချမ်းပါစေကြောင်းဆရာကြီးတခင်ကိုတော်မငြိမ်းချမ်းရေးကွန်ရက်ကဥထုံးဝင်းငိမ်ကလည်းငြိမ်းချမ်းရေးဆုတောင်းပေးပါတယ
်ကျွန်တော်တော့ဗမာပြည်ငြိမ်းချမ်းရေးနဲ့သက်သက်လို့ဆရာကြီးတခင်ကိုတော်မပြောခဲ့တဲ့သူမနာကိုမနာနီးနဲ့ဝိုင်းဝိုင်းမှာကျွန်တော်တို့ကနိုင်ငံရေးကတစ္ဆုံစွန်းရေးအဖြေရှာရေးဆိုတာလေအဲ့ဒါကိုတည်တည်ချာချာကျင့်သုံးစေချင်ပါတယ်လက်မှတ်ချထိုင်းတာလက်မှတ်ထိုးခိုင်းတာအပြုတ်တိုက်လည်းပြောတာတစ်ဖက်သက်ခြေမုံးမယ်လို့စူးစမ်းခဲ့တာတွေကတကယ်တော့ငြိမ်းချမ်းမရနိုင်ဘူးဆိုတာသင်ခန်းစာယူတင်ပါလိနိုင်ငံရေးတွေကအမှတ်ခံချက်ရှိအောင်တိုင်းရင်းသားတွေနဲ့ညီဆိုင်ပြီးတော့ဆွေးနွေးအဖြေရှာတယ်နီးသူမနာကုမနာနီးနဲ့ဖြေရှာပြီးတော့ငင်းငယ်ကြီးကိုတိဆောက်ကြပါလို့ကျွန်တော်အဲ့လိုစုမုံတော့တောင်းနေပါတယ်ခင်ဗ
ျမြမပြည်တဝန်းမှာတော့ဘာသာရေးကောင်းဆောင်နေအသီးသီးကစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေမြမပြည်ကြီး2018ခုနှစ်မှာဖွံ့ဖြိုးတိုးတက်ပြီးတော့ငင်းငယ်ကြီးတိဆောက်နိုင်ပါစေကြောင်းလူမှုကွန်ရက်စာမျက်နှာတွေပေါ်မှာလည်းဆုတောင်းပေးနေကြပါတယ်ရှင်
2018ခုနှစ်မှာမြန်မာနိုင်ငံအတွက်ဘလို့အခြေအနေတွေဟာစင်ကောချက်တွေအကဲစမ်းချက်တွေဒါမှမဟုတ်အလားအလာကောင်းနေဖြစ်လာဖို့ရှိပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းတိုင်းလေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဝင်ရောက်ဆွေးနွေးလို့တဲ့တောသားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းအစည်းအဝေးလွှင့်ထုတ်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့ရဲ့နှစ်သစ်ဆုံးဖြတ်ချက်ကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923923555လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါရစေ။မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ပြီးခဲ့တဲ့2019ခုနှစ်အတွင်းပကြီအနုပညာပြပွဲတွေမှာကမ္ဘာကျော်ပကြီဆရာကြီးလီယိုနာໂດဒါဗင်ချီရဲ့ပကြီကားကိုဒေါ်လာတန်450နဲ့စံချိန်တင်ရောင်းလိုက်ရတာမျိုးမှတ်တမ်းတွေရှိခဲ့ပြီးတော့ကမ္ဘာအနုပညာဈေးကွက်ပိုးပြီးတော့ကြီးထွားလာတဲ့အကြောင်းအနုပညာပြပွဲစီစဉ်သူတွေကပြောပါရယ်။ကမ္ဘာအရရမှာခင်းကျင်းပြသခဲ့တဲ့အနုပညာပြပွဲတွေကတန်ဖိုးထမ်းမှုမြန်မာလာတာကိုပြသနေတယ်လို့လည်းပြောဆိုကြပါရယ်။ AB သတင်းကိုအခြေခံပြီးတော့ကောင်းအောင်ကတင်ပြထားပါရယ်ရှင်။
2019ခုနှစ်ဇန်နဝါရီလအတွင်းမှာပဲနိုင်ငံပေါင်း12နိုင်ငံကဗဟုပညာရှင်တွေတရုတ်နိုင်ငံဟေလွန်ကျန်းပြည်နယ်ကဟာဘင်ရေခဲပွဲတော်ကိုရောက်လာခဲ့ပါတယ်။ရေခဲမန်အောင်အေးခဲ့တဲ့ရာသီဥတုအောက်မှာမီးအောင်စုံတွေထွန်းကြီးပြခဲ့တဲ့ရေခဲရုပ်တုကြီးတွေကိုထုစစ်ခဲ့ကြပါတယ်။2019ဇန်နဝါရီဟာပြည်သူနိုင်ငံကပွန်ပီဒူအမျိုးသားပြည်ရိုက်ကြီးစတင်ဖွင့်လှစ်ခဲ့တဲ့နှစ်ပေါင်း40အထိမ်းအမှတ်ဖြစ်ပါတယ်။ဖေဖော်ဝါရီလအတွင်းမှာတော့လူပုံစံတူရုပ်ထုကြီးတွေကိုဒိမတ်နိုင်ငံအာကန်ကစ်တစ်ပြလိုက်ထဲမှာပြသခဲ့ပါရယ် နိုင်ငံတကာကအမှုပညာရှင်32ယောက်ရဲ့လူသားပုံတူရုပ်ထုတွေကိုခင်းကျင်းပြသခဲ့တာပါ။အိန္ဒိယနိုင်ငံ New Delhi မြို့ကတောင်ဟာရှခေတ်ပြိုင်မီဒီယာ installation ပြပွဲမှာတော့နီပေါ်နိုင်ငံကအမှုပညာရှင်ဆန်နီစစ်ဒဲရဲ့ငင်းငယ်ရေးပိုင်ရှင်ဆိုတဲ့ပုံတွေကိုလူတွေအာရုံစိုက်ခဲ့ကြပါတယ်။ဖေဖော်ဝါရီလမှာပဲအီဂျစ်နိုင်ငံမှာရေငုပ်သမားအဖွဲ့တစ်ဖွဲ့ရေအောင်ပန်းချံဆိုပြီးအမှုပညာပြခန်းတစ်ခုဖန်တီးပြသခဲ့ပါတယ်။တချိန်ချင်းဒီပန်းချံကတန်နာကြောက်တန်းတွေအဖြစ်ပြောင်းလဲသွားလိမ့်မယ်လို့ဖန်တီးသူတွေကဆိုရတယ်။ပင်လယ်နီတွေကတန်နာကြောက်တန်းတွေမပြည့်စုံအောင်ထိန်းသိမ်းဖို့သူတို့လှုံ့ဆော်ခဲ့တာပါ။ဖေဖော်ဝါရီလမှာပဲဗြိတိန်နိုင်ငံလန်ဒန်မြို့က Tate Gallery ပြတဲ့ရဲ့အခန်းဆန္ဒခန်းလုံးမှာအင်္ဂလိပ်ပကြီးဆရာကြီး David Hockney ရဲ့ပကြီးတွေနဲ့ပြည့်နှက်နေခဲ့ပါတယ်။ပကြီးကား250လောက်ကိုခင်းကျင်းပြသပြီးတမိုင်းမှာ Tate Britain လို့ခေါ်တဲ့ gallery ရဲ့ပကြီးကားတွေအယောင်အသက်ဆုံးတမိုင်းတွင်ခဲ့ပါတယ်။ London တော်ဝင်မှုပညာပြတိုင်းမှာပဲ Russia တော်လိုင်းရေးနှစ်တရာပြည့်အထိမ်းအမှတ်ပြပွဲလဲခင်းကျင်းပြသခဲ့ပါတယ်။20ရာစုတမိုင်းကိုထင်းရတဲ့ပကြီးကားတွေကို Russia ရဲ့အမှုပညာဆိုတဲ့နာမည်နဲ့ခင်းကျင်းပြသခဲ့တာပါ။တိုကျိုမှာတော့ဂျပန်အမှုပညာရှင် Kasama Yayoi ကသူ့ရဲ့တက်တန်း60အတွင်းရောင်းဆောင်အသွေးဆုံးပကြီးအမှုပညာတွေတီထွင်ဖန်တီးမှုပစ္စည်း240ကိုခင်းကျင်းပြသခဲ့ပါတယ်။ဂျာမနီဘာလင်မှာကျင်းပတဲ့အမှုပညာပြပွဲကတော့2015ခုနှစ်က Venice Biennale အမှုပညာအသင်းကလက်ခံချမှတ်ခဲ့တဲ့ကိုဖန်တီးမှုဟာကိုပြောပြခြင်းနဲ့အကြောင်းအရာပဲဖြစ်ရမယ်။ပြောတဲ့အတိုင်းပဲလုပ်ရမယ်။နောက်လဲအမြဲတစေဒီအတိုင်းပဲဆက်ပြီးတော့ယက်တည်ရမယ်ဆိုတဲ့စည်းကမ်းချက်တွေကိုအမှုပညာရှင်တွေလက်မှတ်ထိုးခဲ့ကြပါတယ်။မလာအတွင်းမှာတော့အီတလီကအမှုပညာရှင်တွေဟာဗနီးရှားမြို့တော်ကတမိုင်းဝင်ရှေးဟောင်းပကြီးကားတွေကိုပြန်လည်ခင်းကျင်းပြီးအနီးရောင်တွေကိုသုံးခဲ့တဲ့ရှေးဟောင်းကားတွေကိုပြန်လည်ဆန်းစစ်ခြင်းဆိုပြီးတော့ပြသခဲ့ပါတယ်။ရုရှားပကြီးဆရာဝက်စလီကန်ဒင်စကီရဲ့ရုရှားတော်လှန်ရေးကာလနဲ့တော်လှန်ရေးအပြီးပကြီးတွေကိုလည်းပြပွဲမှာပြသခဲ့ပါတယ်။အီတလီနိုင်ငံမီလန်မှာရှိတဲ့မူဒက်ပြတိုက်ထဲကပြပွဲမှာကန်ဒင်စကီအထင်ရှားဆုံးကာလ1921အထိရေးခဲ့တဲ့ပကြီးတွေကိုပြန်ခင်းကျင်းပြသခဲ့ပါတယ်။မလာအတွင်းလန်ဒန်စာချီပြရိုက်ကတော့ဆယ်ဖီရိုက်ခဲ့တဲ့တမိုင်းကိုပြန်ပြီးတော့မိမောင်းထုတ်ပြခဲ့ပါတယ်။ကိုဘာသာရိုက်ခဲ့တဲ့ပုံတွေရဲ့အစနောက်ဆုံးဆယ်ဖီရိုက်တဲ့ဒုတ်လေးတွေပြောင်းလဲလာဖို့မျိုးမျိုးကိုလည်းပြသထားတာပါ။ဧပြီလအတွင်း Queer British Art အမှုပညာပြခန်းမှာဖွင့်လှစ်တဲ့ပြပွဲကတော့နှစ်ပေါင်း100အတွင်းကြားမခွဲခြားသတ်မှတ်မှုလိမ့်ပိုင်းဆရာကိုအသားပေးပုံဖော်လာတဲ့အမှုပညာပြောင်းလဲမှုတွေကိုပြသခဲ့တာပါ။နှစ်နှစ်တစ်ကြိမ်ကျင်းပတဲ့အီတလီနိုင်ငံ Venice မြို့ကဘီယန်နာလေအမှုပညာအသင်းတိုက်ကပြပွဲကိုလည်းနိုင်ငံတကာကအမှုပညာရှင်တွေလာရောက်ခဲ့ကြပါတယ်။ Viva Art Viva လို့နာမည်ပေးထားတဲ့အမှုပညာပြပွဲကအမှုပညာဟာရှင်သန်နေတယ်ဆိုတာကိုပြပွဲမှာထုတ်ဖော်ခဲ့ကြတာပါ။မေလမှာပဲရောမရဲ့အမြင့်ဆုံးအဆောက်အအုံကြီးပေါ်မှာလက်ရေးလာစလုံးနဲ့ဖန်တီးတဲ့ကမ္ဘာအကြီးဆုံးအမှုပညာဖြစ်မယ်လို့ယုံကြည်တဲ့ပြပွဲတစ်ခုကိုနာမည်ကျော်လက်ရေးပကြီးအမှုပညာရှင်ပေါ်ကရက်လမ်ဘတ်ကပြသခဲ့ပါတယ်။တန်နဲ့ချီတဲ့တုတ်ဆေးအဝါရောင်တွေကိုသုံးပြီးလရေးစလုံးတွေနဲ့ပြပွဲကိုခင်းကျင်းပြသခဲ့တာပါ။မဟာလှိုင်းလိုနာမည်ပေးထားတဲ့ British Museum ကပြပွဲကတော့ဂျပန်အမှုပညာရှင်ကတ်ဆူရှိကာအိုကူဆာအီကိုဂုဏ်ပြုပြီးခင်းကျင်းပြသခဲ့တာပါ။မေလအတွင်းဒိန်းမတ်နိုင်ငံကိုပင်ဟေဂင်တောအုပ်ထဲကိုရောက်ခဲ့မယ်ဆိုရင်အန်ဩစရာတစ်သားတွေနဲ့ဖန်တီးထားတဲ့အယုတ်ကြီးတွေကိုတွေ့ရမှာပါ။အမှုပညာရှင် Thomas Dumbo ကမြို့တော်ကိုပင်ဟေဂင်တောအုပ်ထဲမှာသွားလာရင်ရှာတွေ့နိုင်ဖို့ရုပ်ထုကြီး6ခုကိုတစ်သားတွေနဲ့ဖန်တီးထားခဲ့ပါတယ်။ဂျွန်လအတွင်းဂျေရုဆလင်ကဣသရေလပြတိုက်ထဲမှာနေကြာစည်တွေတန်းနဲ့ချီကျဲထားတဲ့ပြပွဲတစ်ခုဖန်တီးခဲ့ပါတယ်။တရုတ်အမှုပညာရှင်အတိုက်ခံအိုင်ဝေဝေရဲ့အတိတ်ကိုပြန်သတိရခြင်းဆိုတဲ့ဖန်တီးမှုအမှုပညာတွေကတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဂျွန်လအတွင်းဆွစ်ဇာလန်နိုင်ငံဘေးဇယ်မှာနိုင်ငံတကာပကြီးပြပွဲကြီးကျင်းပပါတယ်။နိုင်ငံပေါင်း34နိုင်ငံကအမှုပညာရှင်4000ကျော်ရဲ့ပကြီးကားတွေကိုပြသပါတယ်။ကမ္ဘာအမှုပညာဈေးကွက်ကြီးထွားလာပေမဲ့2016ခုနှစ်မှာရောင်းအားတိတိတသာကျဆင်းသွားခဲ့တယ်လို့ Art Basel ပြပွဲမှာပါဝင်တဲ့ CM and Reed ပြကန်းတာဝန်ခံ Adam Schaefer ကပြောပါတယ်။စပိန်ပကြီးဆရာကြီး Pablo Picasso ရဲ့ရှာရှာပါပါပကြီးကားတစ်ချက်ကိုလည်း London Christie's လေလံခန့်မှမှာရောင်းချခဲ့ပါတယ်။ Femme Écrivaine Marie Trice ဆိုတဲ့ပကြီးကားက Britain Sterling ပေါင်း34သန်း American Dollar နဲ့ဆိုရင်46.8သန်းနဲ့ရောင်းလိုက်ရပါတယ်။နှစ်ပေါင်းနှစ်သန်းခွဲကျော်ရေခဲခေတ်ဂူရီအတွင်းရှေးလူသားတွေဖန်တီးခဲ့တဲ့အမွေးရှည်စင်ကြီးတွေရဲ့ဆင်ဆွေနဲ့လှုပ်တဲ့ဒုတိယပစ္စည်းတချို့ကိုမနုဿဗေဒပညာရှင်တွေရှာတွေ့ခဲ့ပြီးဇူလိုင်လကဂျာမနီနိုင်ငံမှာပြသခဲ့ပါတယ်။ပြင်သစ်ကကမ္ဘာကျော်ဒီဇိုင်းဖက်ရှင် Christian Dior Company ကပါရီမှာဖက်ရှင်ဒီဇိုင်းတွေရဲ့တမိုင်းကိုခင်းကျင်းပြသတဲ့ပွဲအသစ်တစ်ခုကျင်းပခဲ့ပါသေးတယ်။ဒီလိုပြပွဲမျိုးမလုပ်တာအနှစ်30ရှိပြီလို့ပြပွဲစီစဉ်သူတွေကပြောပါရယ်အဝိအထဲဖက်ရှင်ဒီဇိုင်းတွေနဲ့အမှုပညာပစ္စည်းမျိုးစုံကိုခင်းကျင်းပြသခဲ့တာပါဩဂုတ်လအတွင်းကအမှုပညာပြပွဲမှာတော့အာဖဂန်ကအသက်10နှစ်အရွယ်ဖာဟက်နော်ရီကဘာကျော်သွားခဲ့ပါရယ်သူကိုပီကာဆိုလေးလို့နာမည်ပေးခေါ်ကြတဲ့အထိပါပဲဆာဗီးယားနိုင်ငံဗ ဘဲဂရိတ်မြို့တော်ကကော်ဖီဆိုင်တစ်ခုမှာသူဖန်တီးရဲ့ဓာတ်ပုံလေးနဲ့ပကြီးတွေကိုခင်းကျင်းပြသခဲ့ပါတယ်။ကမ္ဘာကျော်မိုနာလီဇာပကြီးကားကိုရေးဆွဲခဲ့တဲ့လီယိုနာໂດဒါဗင်ဂျီရဲ့လွန်ခဲ့တဲ့နှစ်ပေါင်း900ကသူ့ရဲ့အပြောင်းအမြောက်ဆုံးပကြီးကားတစ်ကားကတော့နိုဝင်ဘာလအတွင်းအနုပညာပစ္စည်းလေးလံပွဲမှာကမ္ဘာစံချိန်ချိုးသွားပါတယ်။တစ်ချိန်ကဒေါ်လာ60လောက်နဲ့ရောင်းခဲ့ဘူးတဲ့။Silver Top Mondi လို့နာမည်ပေးထားတဲ့ယေရှုခရစ်တော်လက်မြောက်ကောင်းချီးပေးနေတဲ့ပုံပကြီးကားကို New York က Christie's Auction House မှာဒေါ်လာတန်450နဲ့ရောင်းလိုက်တာပါ။အော်တိုဘာလအတွင်းအီတလီနိုင်ငံမီလန်မြို့က Palazzo Royale ပြရိုက်မှာပြင်သစ်ပကြီးဆရာ Harry D. Tolos Latrec ရဲ့ပကြီးကားတွေခင်းကျင်းပြသခဲ့ပါတယ်။အီတလီမှာပြတဲ့သူ့ရဲ့နာမည်ကျော်ပကြီးတွေဖြစ်တဲ့ Molin Ruff ကကြည်တဲ့ Paris လမ်းမများပြင်သစ်မြို့သမီးရင်းစတဲ့ပကြီးကား Postcard တွေကိုပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းဖြန့်ဝေခဲ့ပါတယ်။အော်တိုဘာလအတွင်းမှာပဲလန်ဒန်က Impressionist အနုပညာရှင်တွေစုစည်းပြီး Franco Prussian စစ်ကောပြင်သစ်နဲ့ Germany စစ်တွင် Britain မှာခေါ်လွန်ခဲ့တဲ့အနုပညာရှင်တွေရဲ့ပကြီးကားတွေကိုပြတဲ့ပြပွဲတစ်ပွဲကျင်းပပါသေးတယ်။ဆယ်စုနှစ်ချီကြာပြီးတဲ့နောက် RS Server များပြည်ထောင်စု UAE ကအဘူဒါဘီမြို့တော်မှာလည်း Lorry Abu Dhabi ဆိုတဲ့ပြတဲ့တစ်ခုနိုဝင်ဘာလအတွင်းကဖွင့်လှစ်လိုက်ပါတယ်။ဒီဇင်ဘာအတွင်းမှာပဲအီတလီမှာရုရှားတော်လှန်ရေးခေတ်သေယုတ်ဖို့အနုပညာပကြီးတွေကိုပြသတဲ့ပွဲကျင်းပပါရတယ်။1918ခုနှစ်ရုရှားတော်လှန်ရေးနှစ်တရာပြည့်မှာအဲ့ဒီလွန်ခဲ့တဲ့နှစ်တရာနိုင်ငံရေးနဲ့လူမှုရေးကတောင်းကနင်းဖြစ်ခဲ့တဲ့ရုရှားရဲ့ခေတ်တစ်ခေတ်ကိုထင်ဟတဲ့ရှေးဟောင်းပကြီးတွေကိုပြသခဲ့တာဖြစ်ကြောင်းပါခင်ဗျာ
။2019ခုနှစ်အတွင်းကမ္ဘာ့အရေးရမကအနုပညာပြပွဲတွေအကြောင်းကိုအောင်ကတင်ပြသွားတာပါရှင်ကျမတို့အခုထုတ်လင်းပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးပြီးချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 AM 9:00 AM ခွဲဒီတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါပါ Asia Set 70ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒါအပြင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ခရိုချန်ရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကမှတင်ပြထိုက်ကပြောပြပေးပါအောင
်တင်းငင်အေဂျင်ဘီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်တည်ဆောက်ရေးမှာပြည်သူတရက်လုံးအင်အားပြည့်နဲ့တက်တက်ကြွကြပူးပေါင်းပါဝင်ကြဖို့သမ္မတဦးထင်ကျော်က2018ခုနှစ်နှစ်သစ်အမှာစကားမှာထည့်သွင်းပြောဆိုသွားပါတယ်အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးပြည်သူတွေရဲ့လူမှုစီးပွားတိုးတက်ရေးကိုအလေးထားဆောင်ရွက်နေပြီးအတိုင်းအတာတစ်ခုထိအောင်မြင်ခဲ့တယ်လို့လည်းသမ္မတကထည့်သွင်းပြောဆိုသွားပါတယ်။အီရန်နိုင်ငံတဝန်ပြီးခဲ့တဲ့သတင်းပတ်ကစခဲ့တဲ့အစိုးရစန့်ချီကြီးဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာတညတာအတွင်းလူ၁၀ဦးတပ်ဖြတ်ခံရတဲ့အကြောင်းအီရန်နိုင်ငံပိုင်ရုပ်သံကဒီကနေ့တင်းနှင်းလာနေမှာကြေညာသွားပါတယ်။အသေးအပြောက်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့သတင်းမှာထည့်သွင်းပြောဆိုသွားတာမရှိပါဘူး။2018ခုနှစ်နှစ်သက်ကူပွဲတော်တွေကိုကမ္ဘာတဝှမ်းမှာမိရှုမိဘတ်နေပစ်ဖောက်ပြီးတော့ကျူဆူခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဆိုရင်လေလူတွေတိတ်နဲ့ချီပြီးတော့အလွန်အေးခက်နေတဲ့ရာသီဥတုဒဏ်ကိုကြံ့ကြံ့ခံပြီးနယူးယောက်မြို့လယ်ကောင်က Times Square မှာနှစ်သက်ကူကျူဆူခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကတကယ်ဖြစ်နေတဲ့လက်တွေ့အရှိတရာဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့သဘောပေါက်ထားရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်ပါတယ်ဒီကနေ့တင်းနှင်းလာနေနှစ်သက်ကူမိန့်ခွန်းမှာနျူကလ িয়ার လက်နဲ့ပြစ်ခတ်နိုင်တဲ့ခလုတ်ကဇပွဲပေါ်မှာရှိနေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုံကသတိပေးလိုက်တာဖြစ်ပါတယ်ရှင
်တင်းအချင်းချုပ်ကမှတင်းငင်ထိုက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM 10:00 AM လိုင်းဒိုမီတာ24 kHz 11.33 MHz လိုင်းဒိုမီတာ25 kHz 11.665 MHz လိုင်းဒိုမီတာ53 kHz 9.65 MHz ရုပ်ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်း BN ရဲ့ကင်းနဲ့မင်္ဂလာနေ့တွေကိုပိုင်ဆိုင်နိုင်ပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနံလောပါ
This program has come to you from the Voice of America, Washington. From Washington, this